မြန်မာနိုင်ငံကလိုက်နာလုံဆောင်အောင်မဲ့ဂျာပြတ်အရေးပေါ်စီမံချက်၄ခုကိုနိုင်ငံတကာတရားကုန်ရုံး ICJ ကချမှတ်လိုက်တဲ့ပေါ်ကုလသမဂ္ဂဒေသမှုချုပ်အန်တိုနီယိုဂူဒရက်စ်ကကြေညာလိုက်ပါတယ
် The Secretary General welcomes the order of the International Court of Justice indicating provisional measures in the case of the Gambia
လူမျိုးတုံးတပ်ဖြတ်မှုဒါစီကာကိုရေးဆိုင်ရာသဘောတူစာချုပ် Genocide Convention ကိုချိုးဖောက်တယ်လို့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုဆွဆွဲထားတဲ့အမှုမှာဂျာပြတ်အရေးပေါ်စီမံချက်တွေလုံဆောင်ဖို့နိုင်ငံတကာတရားကုန်ရုံးရဲ့အမိန့်ကိုဒွေးမှုချုပ်ကကြေညာပါတယ်နိုင်ငံကငင်းပွားမှုတွေကိုဖြေရှင်းဖို့ငင်းတဲ့နဲ့ဒီလန့်တွေအသုံးပြုတာကိုအပြင်းမှုချုပ်ကအခိုင်အမာထောက်ခံပါတယ်။ကုလသမဂ္ဂပြည်ညင်စာတမ်းနဲ့တရားရုံးရဲ့ကြာတမ်းဥပဒေတွေအရတရားရုံးဆုံးဖြတ်ချက်ကိုမဖြစ်မနေလိုက်နာလို့ဆောင်ရမှာဖြစ်ပြီးတရားရုံးအမိန့်ကိုမြန်မာနိုင်ငံကအတိအဝလိုက်နာမယ်လို့အပြင်းမှုချုပ်ကယုံကြည်ပါတယ်။တရားရုံးကအမိန့်ချမှတ်ထားတဲ့ဂျာတဲ့ရေးပေါ်စီမံချက်တွေကိုတရားရုံးရဲ့ကြာတမ်းဥပဒေအရအပြင်းမှုချုပ်အနေနဲ့လူမျိုးရေးကောင်စီထံဆက်ချင်းပေးဖို့မှာဖြစ်ပါတယ်လို့အပြင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကကျသာပရိနိဒရင်းစာရှင်းလင်းပွဲတွင်ပြောသွားတာပါ။တရားရုံးအစိုးရချက်နဲ့ပတ်သက်ပြီးကျသာပရိနိနောက်ပိုင်းမှာလည်းပြည်စုံနဲ့ထုတ်ပြန်ချက်တစ်ခုထုတ်ပြန်ထားပါတယ်။ ICJ ရဲ့အခုဆိုမဲ့ချက်ကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF အပါအဝင်တခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့လူ့ခွင့်ရေးအဖွဲ့တွေကကြိုဆိုကြတယ်လို့အနောက်နိုင်ငံအများအပြားကလည်းကြိုဆိုကြပါတယ်။ဒီမှာနိုင်ငံမှာလူမျိုးတုံးတပြတ်မှုလို့ရတဲ့စပီးနတီအောင်ဒါစီယေဂန်ဒီယာနိုင်ငံဘက်ကလျှောက်ထားတဲ့အရာကြားပြလိုက်တာလို့ဆိုအောင်မဲ့ထည့်လေးချက်ကိုကျသာပရိနိမှာ ICJ ကဆုံးဖြတ်ချက်ထားကြတာပါ။လူမျိုးတုံးတက်ထမှုမြောက်တဲ့လူရက်တွေမဖြစ်အောင်ကာကွယ်ပေးဖို့မြန်မာစစ်တပ်အပါအဝင်ရဲနက်ကိုင်အဖွဲ့အစည်းတွေအနေနဲ့လူမျိုးတုံးတက်ထမှုမြောက်တဲ့လူရက်တွေမကျူးလွန်မှုနဲ့ကျူးလွန်အောင်လှုပ်ဆော်တာတွေမဖြစ်အောင်ထိန်းချုပ်ဖို့ကျူးလွန်ခဲ့တဲ့တပ်တွေအထောက်အထားတွေကိုမပြတ်စီဖို့နဲ့မြန်မာနိုင်ငံလက်မှတ်ရေးထိုးထားတဲ့လူမျိုးတုံးတက်ထမှုဒါစီဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်မှုရှိနေရှိစုံစမ်းစစ်ဆေးနေတဲ့ကာလမှာမြန်မာနိုင်ငံဘက်ကဆောင်ရွက်နေတာတွေကိုလေးလအတွင်းပထမအကြိမ်အစီအစဉ်တင်ဖို့နောက်ပိုင်းမှာတော့၆လအကြိမ်တင်ပြဖို့ ICJ ဒီကတရားသူကြီးတွေကတင်ပြချက်တွေဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြန်မာဆိုရဘက်ကတော့အခုလိုဆုံးဖြတ်ချက်ပေါ်မှတ်တမ်းတင်ထားရှိပြီးမကြာသေးမီကထုတ်ပြန်ခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီအစဉ်ကာရရခိုင်ပြည်နယ်တွင်လူမျိုးတုံးစီဖို့မလုပ်ခဲ့ဘူးလို့ထပ်မံညွှန်ဆိုပါတယ်။အစီအစဉ်ကမှာဖော်ပြခဲ့တဲ့ဆီယောင်ဆွေးမှုတွေကိုလည်းမြန်မာနိုင်ငံရဲ့တရားစီရင်စနစ်အရစုံစမ်းစစ်ဆေးရေးယူနေတယ်လို့ကတ္တဗီနိမြန်မာဆိုရရဲ့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပြီးအချက်နဲ့မှားပြီးတော့မြန်မာနဲ့တခြားနိုင်ငံတွေကြားဆက်ဆံရေးကိုလည်းထိခိုက်ခဲ့ရတယ်လို့ပြောပါတယ်။ ICJ နိုင်ငံကတရားရုံးဟာအမှုကိုစတင်ကင်တွယ်တဲ့အချိန်ကစပြီးအကောင်အွယ်ပေးရေးအစီအစဉ်တွေမလုပ်ခဲ့ဘူးလို့ဝေဖန်ခံရမှာဆိုတဲ့အတွက်အခုလိုကြားပြတ်အမိန့်ကိုချမှတ်တာဖြစ်တယ်လို့မြန်မာဆိုရရဲ့ကြေညာချက်ထဲမှာဖော်ပြထားပြီးဒီဆိုပြချက်ဟာအမှုရဲ့စီလျော်ခိုင်မာမှုကိုတရားရုံးအနေနဲ့စီရင်ခွင့်ရှိမရှိလက်ခံကြားနာခွင့်ရှိမရှိဆိုတာနဲ့လူမျိုးတုံးတစ်ထပ်မှုကျူးလွန်သောကျိုးတင်ဆုံးဖြတ်တဲ့သဘောလုံးဝဆက်ရောက်စေမှာမဟုတ်သော ICJ တရားရုံးရဲ့ပြောကြားချက်ကိုလည်းအစိုးရထုတ်ပြန်ချက်မှာကိုးကားဖော်ပြထားပါတယ်